တရုတ်သမ္မတတဦးအနေနဲ့မြန်မာနိုင်ငံကိုနှစ်ပေါင်း20အတွင်းပထမဆုံးအကြိမ်အဖြစ်သမ္မတရှီကျင်းပင်မြန်မာနိုင်ငံကိုမကြာခင်လာရောက်ဖို့ရှိနေတယ်လို့သိရပါတယ်။သမ္မတရှီဟာ2009ခုနှစ်တုန်းကဒုတိယသမ္မတအဖြစ်နဲ့မြန်မာနိုင်ငံကိုလာရောက်ခဲ့ဘူးသလိုကချင်မြစ်စုံစီမံကိန်းမှအဓိကလက်မှတ်ထိုးခဲ့တဲ့တရုတ်ခေါင်းဆောင်လည်းဖြစ်ပါတယ်။ဒီတစ်ခါသူခီးစဉ်အတွင်းအဓိကဘလို့ရည်မှန်းထားနိုင်သလဲမြန်မာနိုင်ငံပေါ်ဘလို့တက်ရောက်လာနိုင်သလဲဆိုတာတွေကိုတရုတ်မြန်မာဆက်ဆံရေးကျွမ်းကျင်သူဒေါက်တာလှကျော်စောကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ရှင်။
โอเคดร.หล่าจ๋าครับเนี่ยကျွန်တော်တို့ဒီနှစ်ဆန်းတဲ့မကြာခင်မှာပေါ့เนาะဒီတရုတ်နိုင်ငံရဲ့သမ္မတတယောက်အနေနဲ့နှစ်ပေါင်းများစွာအတွင်းမှာမြန်မာနိုင်ငံကိုပထမဆုံးသွားมาဖြစ်တဲ့အတွက်ဒီခီးစဉ်ရဲ့ထူးခြားမှုကအဓိကဘာတွေရှိနေမယ်လို့ထင်လဲ
ရှီချင်းဖင်ကဒီအာဆီယံနိုင်ငံနေနဲ့ပတ်သက်လို့တော်တော်ကိုဘီယူတဆိုင်စနစ်တကျသူကအင်းနီနာချင်းပေါ်လစီဆိုပြီးတော့အတော်ကိုစ조사ပန်းစားတည်ဆောက်နေတာရှိတယ်တခြားအထူးသဖြင့်အာဆီယံနိုင်ငံတွေထဲမှာအင်မတန်ဖွံ့ဖြိုးမှုအနေဆုံးဖြစ်တဲ့လာအိုရဲ့ကမ္ဘောဒီးယားရဲ့ပမာပြည်ရဲ့သူတော်တော်ဂရုစိုက်ပါတယ်အဲ့တော့ဒီထဲမှာသူမသွားသေးတာပမာပြည်ပဲရှိတာ哦ဒါကြောင့်မလို့ပမာပြည်ကိုသွားတယ်ထင်ပါတယ်အဲအချင်းအရာကြည့်ရတာတော့အချင်းရွေးချယ်မှုကတော့အဲပမာပြည်အတွက်ကလည်းအတော်ဟိုနိုင်ငံတကာဖီအားနဲ့အတော်ဒုက္ခရောက်နေတဲ့အချင်းဖြစ်တော့ဒါကိုသူကသွားပြီးတော့ဟားပေးတဲ့သဘောလည်းဖြစ်နိုင်တယ
်ဟုတ်ကဲ့နောက်ထပ်ရထူးခြားမှုတွေရှိရမယ်ထင်ပါခင်ဗျာ
နောက်တစ်ခုကနိုင်ငံတကာကဗမာပြည်ပေါ်မှာဒီလောက်ဖီအားတွေများလာတာကိုအထူးသဖြင့်ကြောက်ဖြူရင်းနဲ့စိတ်ကန်းကြောင်းလို့တရုတ်ကတွတ်တယ်သူ့ကိုပြစ်မှတ်ထားတာလို့တွတ်ပါတယ်ဒါကြောင့်မလို့ဒေါ်အောင်ဆန်းစုကြည်တို့ NLD အစိုးရဘက်ကသူ့အနေနဲ့ယက်တီပေးဖို့လိုတယ်လို့လည်းတွတ်ပုံရပါတယ်ဒါကြောင့်မလို့ဟိုနိုင်ငံခြားရေးဝန်ကြီးဝန်ကြီးလည်းနှစ်ခါသုံးခါလောက်ရှိပြီလေတွားတာဒေါ်အောင်ဆန်းစုကြည်နဲ့ဆက်ဆံရေးလည်းတော်တော်ကောင်းအောင်တည်ထောင်ထားတာဖြစ်တော့အဲ့ဒီအကြောင်းချက်တွေအကုန်ပါမယ်ထင်ပါတယ
်ဟုတ်ကဲ့အဲ့တော့အခုလိုဒီချက်ဖြူစက္ကန့်နဲ့ပတ်သက်ပြီးတော့ဘယ်လိုစိုးရိမ်မှုရှိရလဲ
ဒီလိုပါတရုတ်ပြည်ရဲ့ဒီပိုးလမ်းမစီမံကိန်းကြီးကအတော်အောင်မြင်လာတာကိုအဲ့တော့အတော်အောင်မြင်လာတော့ဒီချက်ဖြူစက္ကန့်ကပထဝီနိုင်ငံရေးရကျင်အချက်ချကြတဲ့နေရာလည်းဖြစ်တာဟုတ်နော်အဲ့ဒီနေရာမှာအဲတရုတ်အခြေချသွားမှာကိုအနောက်နိုင်ငံကတိတ်မကြိုက်ဘူးထင်တယ်ကြည်ရအိန္ဒိယအဲသမုဒ္ဒရာကိုထွက်ပေါက်လည်းဖြစ်တာဟုတ်အဲ့တော့အဲ့ဒီဟာကိုပမာအစိုးရကတိတ်လိုက်ရောလိုက်မှာကိုလေအနောက်နိုင်ငံကြီးကစိုးပုံရတယ်။ဒါကြောင့်မလို့ဒီရခိုင်ကိစ္စ၊ဘင်္ဂါလီကိစ္စဒီဟာတွေမှာတအားဖိအားပေးလာတယ်လို့ဒီကအတွက်ပုံရတယ်။ဒါကြောင့်မလို့ဒီကိစ္စတွေမှာသူကဝင်ပြီးတော့ဖြည့်ရှင်းတဲ့သဘောအားပေးတဲ့သဘောထောက်ခံတဲ့သဘောပြတာလို့လည်းထင်ပါတယ
်။ဟုတ်ကဲ့ဒီပိုလမ်မကြီးနဲ့ပတ်သက်ပြီးတော့ဒီတရုတ်ဘက်ကစိုးရိမ်မှုပေါ့နော်အဓိကပါရှိမယ်လို့ထင်တယ
်။ပိုလမ်မပေါ့နော် BRI စီမံကိန်းကတကယ်တော့ရှီကျင်းဖင်ရဲ့ brain child ဖြစ်တာကိုအဲတော်အောင်မြင်နေတဲ့ဥမာအားဖြင့်ဒီဟိုယူရေးရှားတို့ဘာတို့ပေါ့နော်ဟိုတရုတ်ပြည်ရဲ့အနောက်မြောက်ဘက်ကထွက်သွားပြီးဒီဥရောပအထိရောက်တဲ့လမ်းတွေပါတွေကတော်တော်ပြီးနေပြီနောက်တစ်ခါပါကစ္စတန်ဘက်ကလည်းတော်တော်ပြီးနေပြီအဓိကကဟိုလေးနိုင်ငံဖြတ်တဲ့အဲတရုတ်ကဘင်္ဂလားဒေ့ရှ်ရဲ့ပမာရဲ့အိန္ဒိယရဲ့အဲလေးနိုင်ငံဖြတ်တဲ့ဟာမှာနည်းနည်းအဖို့အထက်တွေနည်းနည်းရှိပုံရတယ်အဲ့တော့အိန္ဒိယဘက်ကလည်းပိတ်ပြီးတော့လူလူလာလာမရှိသေးဘူးဖြစ်တာ哦အဲ့ဒါကြောင့်ပမာပြည်ကိုလည်းစွဲဖို့အတွက်အဲ့ဒီဟာသွားပုံရတယ်ပမာပြည်ရဲ့ဒီစဉံလမ်းကိုလည်းတို့ကတော်တော်မြန်မြန်ဆန်ဆန်ဖြစ်စေချင်နေပုံရပါတယ
်ဟုတ်ကဲ့အဲ့တော့မြန်မာအစိုးရအနေနဲ့ရောဘယ်လိုမျိုးထုတ်ပြန်တယ်ထင်လဲ
ချားနိုင်ငံကြီးကဒီလောက်စိတ်ပါလက်ပါမြုံနှံမှုမရှိဘူးအဲ့တော့အခုလောလောဆယ်ကတော့ခြိသွက်လက်သွက်နဲ့ကြောစိတ်ပါလက်ပါမြုံနှံနေတာတရုတ်ပဲဖြစ်တော့အဲ့တော့ဗမာအစိုးရအနေနဲ့ကျမတို့မှာတခြားရွေးချယ်စရာလာမရှိဘူးလေသူများလာပြီးရွေးနှီးမြုံနှံရင်ကိုယ်နိုင်ငံအတွက်ဘယ်လောက်ကြံမလဲကိုကဘယ်လောက်အကျိုးအမြတ်ရအောင်လုပ်နိုင်မလဲကြည့်ပြီးလက်ခံရမှာပဲ
ဟုတ်ကဲ့နောက်ဒီငင်းချိုင်းနဲ့ပတ်သက်လို့ရောတရားမှုပါရှိလာနိုင်မှာဖြစ်တယ်ခုရှိစေ။
အဲဒါကတော့တူကအစိုးရကပြောပြသားကြ။ဗမာပြည်မှာငင်းရည်မရလို့ကတော့ကြာဆုံးနိုင်ငံကြီးဖြစ်မှာ။သူကြာဆုံးနိုင်ငံဖြစ်ရင်သူတနိုင်ငံနဲ့ဖြစ်မှာမဟုတ်ဘူး။ဂျန်နဲ့နိုင်ငံတွေကဆွဲချသွားမှာလို့ပြောတော့ဒီဗမာပြည်ရဲ့ငင်းရည်ကိစ္စတွေထဲမှာလည်းသူကိုယ်တိုင်ပါဝင်နေမှာပါပဲ။သူလည်းဒီကိစ္စကိုထဲထဲဝင်ဝင်ဝင်ကူပါပါပဲဒီမှာ။
တရုတ်သမ္မတရှီကျင်းပင်ခီးစဉ်ရဲ့အသေးစိတ်နဲ့ပတ်သက်လို့မြန်မာဘက်ကရောတရုတ်အစိုးရဘက်ကပါထုတ်ပြန်ကြေညာထားတာမရှိသေးပါဘူး။ဒါပေမဲ့အခု January လအတွင်းမှာပဲခီးစဉ်ဖြစ်လာနိုင်တယ်လို့မျှော်လင့်ရပါတယ်ရှင်။